တောင်ကိုရီးယားနိုင်ငံမှာဆောင်းရသည့်ဥပဒေအကစားပြန်ပေါ်သည့်ကျင်းပနေတဲ့အတွက်ရှေ့ဆန်းထားတဲ့အမေရိကန်နဲ့ပူးတွဲစီရေးလေ့ကျင့်မှုကိုဧပြီလမှာကုန်ငင်မှာပြုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရေးလေ့ကျင့်မှုကမြောက်ကိုရီးယားကိုရန်စားတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားကတုံ့ပြန်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားပြန်လည်ထိပ်တွေ့ဆက်ဆံတဲ့လမ်းစာပေါ်နေချိန်မှာပြုလုပ်မယ်စီရေးလေ့ကျင့်မှုကြောင့်ဘလို့အကျိုးတရားမှုတွေရှိလာနိုင်ပါသလဲ COE သတင်းတော့ Victor BT ရဲ့သတင်းကိုမဆုမြတ်မှုကဆက်လက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားနှစ်ဆင်ပြုလုပ်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပျုံချမ်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတွေကြောင့်နောက်ဆုတ်ထားပါတယ်ဆောင်းရာသီအိုလံပစ်ပွဲအပြင်မတန်ဆန်းအိုလံပစ်ပြိုင်ပွဲတွေတည်ဆုံမဲ့မတ်လ17ရက်နေ့နောက်ပိုင်းဧပြီလမကုန်ခင်အမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကိုပြုလုပ်သွားမှာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။အခုလိုအမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစစ်ရေးလေ့ကျင့်တာဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့ရန်စွာတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားအစိုးရဘက်ကမှတ်ယူထားပါတယ်။ဒါပေမဲ့တောင်ကိုရီးယားအတွက်ကသူစစ်တပ်ရဲ့စွမ်းရည်တိုးတက်အောင်အမေရိကန်နဲ့ပူးတွဲစစ်ရေးလေ့ကျင့်မှုဟာလိုအပ်တယ်လို့မြင်ကြောင်း Japan Forum for Strategic Studies ကအခြေခံသုတေသီ Grant Newsom ကပြောပါတယ
် You have a lot of new troops and new officers who come to participate and they need to learn how to do it as well so this sort of
ပူးတွဲစစ်ရေးလေ့ကျင့်မှုမှာတပ်သားတွေရရှိတွေအများကြီးပါဝင်တဲ့အတွက်သူတို့အနေနဲ့လဲစစ်စင်ရေးဘယ်လိုလုပ်တယ်လဲဆိုတာကိုလေ့ကျင့်ဖို့လိုပါတယ်ဒါကြောင့်ပူးတွဲစစ်စင်ရေးလေ့ကျင့်မှုကပုံမှန်လုပ်နေကြလို့အဲ့လိုဆက်ပြီးတော့လုပ်တဲ့လေ့ကျင့်မှုပဲဖြစ်ပါတယ် baseball အသင်းလိုပါပဲအနည်းငယ်လေ့ကျင့်နေဖို့လိုအပ်တဲ့လေ့ကျင့်မှုမျိုးပါဒါရမကအမေရိကန်နဲ့တောင်ကိုရီးယားတို့နှစ်ဖက်စလုံးအတွက်နိုင်ငံရေးအရာရောစိတ်သက်ရေးအရာပါတစ်ဖက်နဲ့တစ်ဖက်ကူညီဖို့အဋ္ဌိဌံခံပါတယ်ဆိုတာကိုပြတ်တာလည်းရောက်ပါတယ်အဲဒါကြောင့်ဒီပူးတဲ့စီလေးချင်းမှုလုပ်ဖို့လက်တွေ့ကြတဲ့အကြောင်းချက်တွေအများကြီးရှိပါတယ
်နှစ်ဆင်တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့ဝင်တောင်းမြေချီပါဝင်တဲ့ပူးတွဲစီလေးချင်းမှုဟာမြောက်ကိုရီးယားကိုဝင်ရောက်ကျူးကျော်ဖို့ပြင်ဆင်တဲ့လေ့ကျင့်မှုဖြစ်တယ်လို့မြောက်ကိုရီးယားဘက်ကအမြဲပြောနေတာပါဒါနဲ့တောင်ကိုရီးယားနဲ့အမေရိကန်တို့အတွက်ကတော့ရှမ်းကိုကာကွယ်ဖို့အတွက်ရည်ရွယ်ပြုလုပ်တာပါဖြစ်တယ်လို့သူတည်တီ Grant Newsom ကတုံ့တက်ပါတယ
်။ Of course they will but these are essentially defensive. This is the US and South Korea are operating on a strategic defensive
when ကိုရီးယားဘက်ကတော့အဲ့ဒီလိုပဲပြောပါလိမ့်မယ်။ဒါပေမဲ့ဒီပူးတဲ့စီလေးချင်းမှုကကာကွယ်ရေးအတွက်တက်တက်တာဖြစ်ပါတယ်။ကိုရီးယားကျွန်းဆက်မှာမဟာဗျူဟာမြောက်ခံစစ်အတွက်အမေရိကန်နဲ့တောင်ကိုရီးယားဆောင်းနေတာပါ။အမေရိကန်လုပ်သည်မတောင်ကိုရီးယားလုပ်သည်ကိုမြောက်ကိုရီးယားဘက်ကတော့သူတို့နိုင်ငံကိုကျူးကျော်ဖို့ပဲလို့မြင်ပါပါပဲ။ဒါပေမဲ့အမေရိကန်ဘက်ကရောတောင်ကိုရီးယားဘက်ကပါမြောက်ကိုရီးယားကိုကျူးကျော်ဖို့ဆိုတဲ့ကိစ္စကိုအလေးနဲ့တောင်မထားပါဘူး။ဒါကြောင့်ပူးတဲ့စီရင်လေ့ကျင့်မှုမျိုးကိုခုခံကာကွယ်ဖို့အတွက်လေ့ကျင့်တယ်လို့ပဲမြင်နေပါလေ
။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲကိုမြောက်ကိုရီးယားရဲ့နိုင်ငံတော်ဟန်ပြအကြီးအကဲသာမကမြောက်ကိုရီးယားခေါင်းဆောင်ရဲ့ညီမကင်မျိုးဂျွန်မှလာရောက်ပြီးတောင်ကိုရီးယားတမန်နဲ့လည်းတွေ့ဆုံခဲ့ကြပါတယ်။မြောက်ကိုရီးယားမှာနှစ်နိုင်ငံထိပ်တီးစည်းဝေးပွဲကျင်းပဖို့ကမ်းလှမ်းတဲ့အစားကိုလည်းကင်ဂျွန်အန်းကမြန်မာကနေတဆင့်တောင်ကိုရီးယားတမန်ကိုပေးခဲ့ပါတယ်။အခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးပြန်ဆဖို့အစပြုနေတယ်လို့မြင်ရချိန်မှာတောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲစီရင်လေ့ကျင့်တဲ့ကိစ္စကြောင့်ဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲ
။ I would expect that North Korea will sort of play rough again andprobably cause some trouble.
ကျွန်တော်ဒီတော့မြောက်ကိုရီးယားဘက်ကတင်းမာမှုပြန်ပြပြီးတော့ပြဿနာလောက်ကောင်းလို့မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကတောင်ကိုရီးယားအကြိုက်လောက်ပြီးတော့ထိတွေ့ဆက်ဆံထားနိုင်တဲ့အတွက်အောင်မြင်မှုကရနေပါတယ်။ဒီတိုင်းသူတို့ဆက်ပြီးတော့တောင်ကိုရီးယားနဲ့ဆက်ဆံလုပ်မယ်။အချင်းကြပါနဲ့အမျှအစိုးနဲ့အကောင်တွဲပြီးတော့လုပ်ပြပါလိမ့်မယ်။ Olympic ပွဲမှာတွေ့ရတဲ့တောင်နဲ့မြောက်ချစ်ချင်မှုကတော့အားကစားပြိုင်ပွဲပိတ်သွားပြီးတဲ့နောက်ပိုင်းတော်တော်ကြာကြာထိခံမယ်လို့တော့ကျွန်တော်မထင်ပါဘူး။
တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရင်လေ့ကျင့်မှုပြန်လုပ်မယ့်အစီအစဉ်ဟာမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့အဆင်ပြေအောင်တက်တက်ကြွကြွအားထုတ်ဆောင်ရွက်မှုတွေအပေါ်ကြောချမ်းစရာရန်စတဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCN သတင်းဌာနကတုံ့ပြန်သွားပါတယ်။ကျင်းပမှုတွေကိုလျှော့ချနိုင်ဖို့နဲ့ငင်းကြက်နဲ့ပတ်ဝန်းကျင်ကိုဖန်တီးနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့စိတ်အားထက်သန်မှုကိုလည်းရန်စလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောကြားခဲ့ပါတယ်ရှင်။